မြန်မာနိုင်ငံမှာဆက်အနာတိတ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဘယ်လိုတုံ့ပြန်တင်တယ်လဲဆိုတာကိုကြာတာပရိနီကအမေရိကန်အထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီမှကြားနာပွဲတည်းရဲ့ကျင်းပခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံညာရေးဝန်ကြီးအထူးခါရှာဒီမိုကရေစီလူအခွင့်အရေးအလုံသမားရေးရာယာယီဒုတိယလက်ထောက်ဝန်ကြီးစကော့ဘတ်ဘီတို့နဲ့အတူမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews နဲ့ American ပြည်ထောင်စုအမျိုးသမီးရေးရာတပ်အမတ်ကြီးဟောင်း Kelly Curie တို့ online ကနေပါဝင်ဆွေးနွေးခဲ့ကြပါတယ်။အာဏာသိမ်းမှုအပေါ်မှာသမ္မတ Biden အစိုးရရဲ့တုံ့ပြန်မှုကအချိန်မီမြန်ဆန်တဲ့အတွက်ဒီအချက်အသေးပေါ်အာရုံစိုက်တာကိုချီးကျူးလိုပါတယ်ဆိုပြီးအထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌ Edward Markey ကချီးကျူးပြောဆိုခဲ့ပါတယ်။February 10ရက်နေ့မှာပဲသမ္မတဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးစစ်ကောင်ဆောင်တွေသူတို့စီးပွားရေးလုပ်ငန်းတွေအပေါ်မှာပြစ်မှတ်ထားအရေးယူဖို့နိုင်ငံညာရေးဝန်ကြီးဌာနနဲ့ဗန္ဓာရေးဝန်ကြီးဌာနကခွင့်ပြုခဲ့ပါတယ
်။ This is a big step and I thank the administration for taking it.
American အစိုးရအတောင်းအထိလှုပ်ဆောင်ခဲ့တာကိုကျွန်တော်တို့ကျေးဇူးတင်ပါတယ်။တခြားကျွန်တော်တို့နဲ့သဘောဆန္ဒတူတဲ့လူတွေကလည်းပြစ်မှတ်ထားအရေးယူတာတွေကိုပြသခဲ့ကြပါတယ်။ဒီအထက်မှာဥရောပသက်မှတ်ကလည်းပါဝင်ပါတယ်။ဒါပေမဲ့စစ်တပ်ရဲ့အဓိကစီးပွားရေးပင်မသွေးကြောကိုဖျက်နှိုင်ဖို့စစ်လက်နက်တွေမပိုင်ဆိုင်ဖို့အတွက်ဒီထက်မှကလုပ်ရပါလိမ့်မယ်
။အထက်လွှတ်တော်နိုင်ငံညာဆက်ဆံရေးကော်မတီဥက္ကဋ္ဌ Edward Markey ပြောသွားတာပါ။ဒါပေမဲ့လည်းမြမအိနီချင်းတရုတ်နိုင်ငံရဲ့အခန်းကဏ္ဍအဓိကကြရဲဆိုတာ American အထက်လွှတ်တော်အမတ်တွေကဝန်ခံပြောဆိုပါတယ်။ဒီပေါ်မှာနိုင်ငံညာဆက်ဆံရေးကော်မတီအဖွဲ့ဝင်ယူတာပြည်နယ် Republican အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ
် There's almost no sanction that we're going to put in place that's going to change the Burmese military
ဒါဆိုမြန်မာစစ်တပ်သားတွေရဲ့လမ်းကြောင်းပြောင်းလဲသွားအောင်ချမှတ်ထားတဲ့အရေးယူတန်ကန်းမှုတွေကျွန်တော်တို့ဘက်ကမရှိသလောက်ပါပဲတရုတ်နိုင်ငံကဒါကိုလုပ်နိုင်ပါတယ်အိန္ဒိယကတော့အဲ့ဒီလောက်မဟုတ်တော့နည်းနည်းလုပ်နိုင်ပါတယ်တရုတ်နိုင်ငံကအဓိကပါ
မင်းပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကတော့ဒီလိုပိတ်ဆို့တာကိုကြိုဆိုခဲ့ပါတယ်ဒီလိုရေးယူမှုတွေအပြင်ရေနံနဲ့တဘာဝတံငွေလုပ်ငန်းတွေအပေါ်မှာလည်းပိတ်ဆို့တံခါအရေးယူဖို့သူကတိုက်တွန်းခဲ့ပါတယ်
I applaud the administration's move announced today to include the hunters major business conglomerates
ကျေးဇူးတင်ပါတယ်ဒီကပိုင်းနဲ့စီးပွားရေးလုပ်ငန်းကော်ပိုရေးရှင်းကြီးတွေကိုပါရေးယူတန်ဆောက်ဖို့အမေရိကန်ဆွေးရကကြေညာလိုက်တယ်ကိုကျွန်တော်ကြည့်ပါတယ်ဒါကတိတ်ကိုရေးပါတယ်ရှေ့တိုးဆောင်ချက်ဖြစ်ပါတယ်ဆွေးချွေးရေးဖွဲ့ရစမှုတွေကျူးလွန်နိုင်မှုအများဆုံးဝင်ငွေရစေတဲ့အဓိကဝင်ငွေရပေါင်းဒီနေ့နဲ့သဘောတောင်းဝေလုပ်ငန်းတွေကိုလည်းပိတ်ဆို့တန်ခတ်သွားဖို့အမေရိကန်ဆွေးရကိုကျွန်တော်တိုက်တွန်းချင်ပါတယ်
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်ပြီးတည်ဆောက်နိုင်ဖို့အတွက်နိုင်ငံတကာရဲ့ပြည်ယာနဲ့တန်တမာရေးလှုပ်ရှားမှုတွေဟန်ချက်ညီညီပေါင်းစပ်ဖို့လိုတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Tom Andrews ကအလေးပေးပြောဆိုသွားပါတယ်
The people of Burma need to know that the people of the United States and the world are with them not only in word but in deed.
မြန်မာပြည်နဲ့မြန်မာပြည်ဆုံးနဲ့ကမ္ဘာကြီးကလုံးနဲ့တူရှိနေပြီးအပြောသက်သက်နဲ့မဟုတ်ပဲအလုံးနဲ့လက်တွေ့ပြနေတယ်ဆိုတော့သိဖို့လိုပါတယ်ကျွန်တော်အနေနဲ့ဆက်ဆက်ရှိရှိပိုကြီးပြင်းထန်တဲ့ပြည်အရေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့လူအာဏာပြည်ဆိုင်ရေးလှုပ်ရှားမှုအပေါ်မှာလည်းတန်တမာရေးအရာထိတွေ့ဆက်ဆံရင်ဆက်လက်ထောက်ခံပြီးပေါင်းစပ်လှုပ်ရှားသွားမှာဖြစ်ပါတယ်ပြည်ဝင်ကရင်းချက်တဲ့လူလူလှုပ်ရှားမှုတွေနိုင်ငံတကာပြည်အားတန်ငင်းတမန်ငင်းအချိန်ဒီလိုအင်အားကြီးတဲ့ပေါင်းစပ်လှုပ်ရှားမှုတွေကလက်နက်ကန်အနာရယူထားတာကိုအနိုင်ယူဖို့အတွက်ခိုင်မာအားကောင်းတဲ့အခွင့်အလမ်းတွေဖြစ်တယ်ဆိုတော့ကိုပြောပြခြင်းပါလေ
မြန်မာရဲသားစိုးရကိုစစ်ကောင်းဆောင်တွေကဖေရှားပြီးအနာသိမ့်ခဲ့တာနဲ့ဆန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်တာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေလုပ်နေတာပါပြီးခဲ့တဲ့ရက်ပိုင်းကပဲမြန်မာနိုင်ငံမှာညှဉ်းနှံစွာဆန္ဒပြသူတွေအလုံးမစင်ပဲဆေးဥချုပ်ရေးကိုဖိဆန်တဲ့စီရီယံလှုပ်ရှားမှုလုပ်နေသူတွေကိုစစ်တပ်ကအကြမ်းဖက်အနှောက်အယှက်ပြုနှိမ်နင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မနှစ်ခုကိုအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။မနေ့တုန်းကလည်းမြန်မာစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုဖြစ်တဲ့မြန်မာစီးပွားရေးဥပိုင် Limited MEHL နဲ့မြန်မာစီးပွားရေး Corporation MEC တို့ကိုအမေရိကန်အစိုးရကအရေးယူတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်းအမေရိကန်အောက်လွှတ်တော်မှာတိတ်မကြသေးခင်ကပဲတခဲနဲ့မဲခွဲပြီးတော့ဆုံးဖြတ်ခဲ့ပါတယ်။ ဒီလိုအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးရပိုင်းတွင်မှာပဲအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှအခုလိုမြန်မာအရေးဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါရဲ့ရှင်။